ရခိုင်ပြည်နယ်မြောက်ဦးမြို့မှာဖြစ်ပွားခဲ့တဲ့အဒီကရုံးနဲ့ပတ်သက်ပြီးတော့နောက်ဆက်တွဲနောက်ဆုံးရအခြေအနေတွေကိုရခိုင်ပြည်နယ်အစိုးရအတွေ့အမှုဦးတင်မောင်ဆွေကိုမတ်တင်ရထက်ကဆက်သွယ်မေးမြန်းထားပါရှင်
။အဲ့ဒီကဟိုရပြည်တော်မှာသူပြောသူတို့သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဒီဥစ္စာဒီခုနကဆိုလို့ဒီကျွန်တော်တို့နဲ့တော့ဒီပေါ့ဒီခါဝလာငင်းငင်းဆောင်းနေတဲ့အချိန်မှာဒီခုနကဘယ်လိုခုနကတည်းကဒီလူတို့ကိုခုနကထင်အောင်ထင်မှားဖြစ်အောင်ဒီနောက်ကဒီနိုင်ငံတော်ရဲ့ဟိုဟိုဘောနော်ဒီဟိုဘောနိုင်ငံတော်ဝေဖြစ်အောင်ခုနကဆိုလို့ဒီပြောဆိုတဲ့စကားလေးတုံးတုံးသွားလေးရှိပါတယ်အများကြီးပြောသွားတာပေါ့နော်နည်းနည်းမဟုတ်အများကြီးပြောသွားတာပေါ့အဲ့ဒါပတ်သက်ပြီးတော့ကျွန်တော်တို့ကဒါဟိုအရေးကြီးဖို့အတွက်ကျွန်တော်တို့ကဒါအမှုဖွင့်ပါလေအမှုဖွင့်တော့ဒီစာရေးစရာဝေရအောင်လေအဲနောက်တော့ဆရာတရား A1 ပေါ့နှစ်ယောက်ပေါ့အမှုဖွင့်ပါဒါ A1 ကျတော့ကျွန်တော်တို့ကအမှုဖွင့်မှုရှိတော့လဲပဲကျွန်တော်တို့ကဒီလိုလိုတော့ပို့ဆိုရဖြစ်တဲ့အတွက်အဲ့လွတ်တော်ကျင်းပနေခြင်းမှာကျွန်တော်လွတ်လို့မရပါဘူးဒီအတွက်ကျွန်တော်ကဒီလွတ်တော်ကိုဒါဟိုနော်ဆန်ရှင်တောင်းရတာပေါ့အဲတောင်းထားပါလေဒီဥစ္စာတော့သူ့ကိုဖမ်းရတာလည်းမရှိပါဘူးခုနကလိုအမှုခွင့်ထားရလဲလောလောဆယ်မှာတော့မရှိသေးပါဘူ
းဟုတ်ကဲ့အဲ့တော့ဆရာလွတ်တော်ခွင့်ပြုချက်ရပြီလားရှင
်မရသေးပါဘူးအဲ့ဒါလည်းမလာသေးပါဘူ
းအော်ဟုတ်ကဲ့ပါသူ့ကိုအမှုဖွင့်မယ်ဆိုတော့ဘယ်ပုံမှားတွေနဲ့ဆရာတို့ဖွင့်ဖို့ရှိပါသလဲ
အစ်မရောဆိုလို့လောလောဆယ်ပုံမှန်900လားပေါ့နိုင်ငံတော်ချင်းယူ
ပြည့်စုံပြောရ
မလားဘူးပေါ့ပုံမှန်900ည
နောက်ဒေါက်တာအေးမောင်ဘယ်မှာရှိတယ်ဆိုတာရောဆရာတို့သိထားပါလား
ဟုတ်ကဲ့ဗျာကျွန်တော်တို့ဟိုတနေ့တော့သူ့ကားကိုဆီတော့ကားနဲ့ဒရိုင်ဘာပဲပြုတယ်ဗျာကားနဲ့ဒရိုင်ဘာမပြုတယ်သူ့တော့ပြေပါဘူးဗျာ
ရေတိတောင်ဟောပြောွက်အတွင်းမှာတော့လက်ရှိနိုင်ငံရေးအားနည်းချက်ကိုခွင့်ကောင်းယူပြီးရခိုင်အမျိုးသားတွေအနေနဲ့ကိုယ်ချုပ်ချာအာဏာပြန်လည်ရယူဖို့ဒေါက်တာအေးမောင်ကတိုက်တွန်းထားတယ်လို့နိုင်ငံတော်တိုင်ပင်ခံရုံးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နောက်တစ်နေ့လုံးမဲ့မြောက်ဦးဟောပြောွက်ကိုအာဏာပိုင်တွေကခွင့်မပြုခဲ့ဘဲနဲ့အဲ့ဒီကနေမကြေမနက်ဖြစ်ပြီးတော့အထူးကြုံနေဖြစ်လာတာပါ။ဒေါက်တာအေးမောင်ကိုဖမ်းဆီးဖို့ပြည်သူ့လွတ်တော်ဥက္ကဋ္ဌထံကနေပြီးတော့ခွင့်ပြုချက်ရထားပြီလို့နိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေးကိုကိုးကားပြီးတော့ Frontier သတင်းဌာနကအခုပဲရေးသားထားပါတယ်။ဒါနဲ့ပတ်သက်လို့မေးမြန်းဖို့နိုင်ငံတော်အတိုင်ပင်ခံရုံးကိုရောပြည်သူ့လွှတ်တော်ရုံးကိုပါ VOA ကဆက်သွယ်လို့မရသေးပါဘူး။